ဤနိုင်ငံမှာ2012နှစ်အကျဉ်းချခံရတဲ့ထင်ရှားတဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူနာဂက်စ်မိုဟာမက်ဒီကို2023ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်နော်ဝေနိုင်ငံနိုဘယ်ကော်မတီကရွေးချယ်လိုက်ပါတယ
် The Norwegian Nobel Committee has decided to award the Nobel Peace Prize for 2023
ဖာစီဘာသာနဲ့အမျိုးသမီးဘဝနဲ့လွတ်မြောက်မှုလို့အစချီပြီးဤနိုင်ငံမှာဖိနှိပ်ခံရတဲ့အမျိုးသမီးအရေးအတွက်လူအခွင့်အရေးနဲ့လွတ်လပ်မှုကိုတွန်းလှန်နိုင်ဖို့အားထုတ်ကြိုးပမ်းသူနာဂက်စ်မိုဟာမက်ဒီကို2023ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးဖို့ရွေးချယ်လိုက်တယ်လို့နော်ဝေနိုင်ငံနိုဘယ်ဆုရွေးချယ်ရေးကော်မတီဥက္ကဋ္ဌကပြောကြားခဲ့တာဖြစ်ပါတယ်။အီရန်အာနာဘိုင်နီရဲ့73ချိန်တိုင်တိုင်ဖမ်းဆီးခံခဲ့ရပြီး5ချိန်ပြစ်ဒဏ်ပေးခံရဖို့တဲ့နာဂက်စ်မိုဟာမက်ဒီဟာစုစုပေါင်း1031နှစ်နဲ့ချိန်ဒဏ်154ချက်ရိုက်ခံခဲ့ရပြီးပါတယ်။အခုချိန်ထိလည်းထောင်ကျနေတာကိုထောက်ပြပြီးလူအခွင့်အရေးအတွက်ရဲရဲရင်ရင်ဆက်ပြီးတိုက်ပွဲဝင်နေသူဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရွေးချယ်ရေးကော်မတီကပြောပါတယ်။အီရန်နိုင်ငံမှာအမျိုးသမီးအခွင့်အရေးအတွက်တောင်းဆိုမှုတွေတိုးလာနေသလိုအီရန်အာနာဘိုင်နီရဲ့အကြမ်းဖက်ဖိနှိပ်မှုတွေကိုနိုင်ငံတကာအသံဝိုင်းကဝေဖန်ရှုတ်ချနေချိန်မှာပဲအခုလိုအီရန်အမျိုးသမီးအရေးလှုပ်ရှားသူတယောက်ကိုကမ္ဘာအထင်ကြီးကငြိမ်းချမ်းရေးဆုပေးအပ်လိုက်တာဖြစ်ပါတယ်ခင်ဗျာ။